တာလင်မြစ်ပေါ်မှာရေကတာဆောက်လုပ်မဲ့ကိစ္စကန့်ကွက်မှုတွေနဲ့ပတ်သက်ပြီးဒီဆယ်ဆောက်လုပ်မှုကန့်ကွက်ဆန္ဒပြပွဲတွေကိုဩစတြေးလျနဲ့ဖိလစ်ပိုင်နိုင်ငံတွေမှာလည်းလုပ်ခဲ့ကြရဲဆိုတော့အဲ့ဒီဆန္ဒပြပွဲတွေအကြောင်းတော့ဦးဝင်းအောင်ကဆက်ပြီးတော့ပြပြပေးပါခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာလည်းထိုင်းနိုင်ငံကောင်စစ်ဘုံညုံရှိကဆန္ဒပြပွဲမှာပါဝင်တဲ့မြမရေးရယုံညွှန်ကြားရေးမှူးဒေါက်တာမြင့်ချူကဆန္ဒပြပွဲအကြောင်းကိုအခုလိုရှင်းပြပါတယ
်။ဆန္ဒမြင့်ပေါ်မှာတိဆောင်းမရေးကတာကိစ္စကိုဆက်မလုပ်တော့ဘဲနဲ့ရက်တန်းကရက်ပြီးဘူးအိတ်ကွာရဲတဖီတာရဲမြမလူမျိုးစုတွေရဲ့ကိုယ်စားလှယ်တွေပေါ့နော်ဆန်ယုံရရှိတဲ့ကူဥတည်ပြီးတော့တောက်ဆုံမှုတွေကိုပြုကြတယ်ပြောကြဆိုကြပြီးတော့ခိုင်းတော့မြေတရခံကြတယ်စင်နီမှာစုဆောင်းထားတဲ့လက်မှတ်တွေတာတဲ့ကောင်ထိုင်းတော်စစ်ဝင်ယုံတောင်းတဲ့ပုံစံကြီးကိုကိုယ်တိုင်ကိုကြသွားပြီးတော့ပေးအပ်ပြီးတော့ကျွန်တော်တို့ရဲ့စိုးရင်စိတ်တွေကျွန်တော်တို့ဖြစ်စီခြင်းနဲ့ဆန္ဒမြေကတာတွေဒီဆောင်မှုကိစ္စတွေရက်ဆိုင်ရရပြီးဖို့ကျွန်တော်တို့ရှင်းလင်းတင်ပြပေးရခဲ့ပါတယ
်စင်တီမျိုးပါစုဆောင်းရရှိထားတဲ့လက်မှတ်များကန့်ကွက်စာနဲ့အတူလုံဆောင်ပုံကိုလည်းပဲဆက်လက်ရှင်းပြပါမယ်
။ကျွန်တော်တို့ဆန္ဒပြရတာကတော့ထိုင်းတန်ယုံရဲ့အပြေမှာဆန္ဒပြပြီးတော့ရှားဝင်ပေးတာကတော့ထိုင်းတန်ယုံထဲကသူ့ရဲ့အခန်းထဲမှာရှိတဲ့ရရှိမှုသူတို့ကိုယ်တိုင်ကိုယ်ကျဝင်ရောက်ပေးတာဖြစ်ပါတယ်။ဒီတန်ယုံအပြေမှာဒီအဖီဒါကကိုယ်စားလှယ်နောက်ဖိတ်ဝက်ကကိုယ်စားလှယ်နဲ့မြန်မာလူမျိုးစုကိုစားရမေတ္တနိုင်တို့ချောင်းနေဦးတို့ပြင်ပြဆွေးနွေးကြတာကတော့ကျွန်တော်တို့မိနစ်20လောက်ကြာပါတယ်။ပြီးတော့ကျွန်တော်တို့စာပေးပြီးတော့စကားပြောတာကတော့9မိနစ်လောက်ပဲကြာပါတယ်ခင
်ဗျ။ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာလည်းပဲဒီနေ့စာကြည့်လိုက်ရှေ့မှာဆန္ဒပြကြပြီးတော့စာကိုတော့ဩစတြေးလျနိုင်ငံဆိုင်ရာထိုက်တာအမဘန်ဒစ်ဇိုလီပလက်ထန်ပေးပို့ခဲ့ကြောင်းသိရတယ်ခင်ဗျဖိလစ်ပိုင်နိုင်ငံမှာတော့မြမပြေလွတ်မြောက်ရေးညွတ်ပေါင်းအဖွဲ့ဖိလစ်ပိုင်နိုင်ငံနဲ့ EPSOC အာဆီယံပစိဖိတ်ဒေသသွေးစည်ညီညွတ်ရေးအဖွဲ့တို့ပူးတွဲပြီးတော့မနီလာမြို့မှာရှိတဲ့ထိုက်တန်ယုံရှိမှာဆန္ဒပြကြပါတယ်မြမပြေလွတ်မြောက်ရေးညွတ်ပေါင်းအဖွဲ့ဖိလစ်ပိုင်နိုင်ငံရဲ့ကြောက်ခွင့်ရ Aguay Bands က
The demonstration was organized by the Free Burma Coalition in the Philippines and also the Asia Pacific Solidarity Coalition.
ပုံမကျက်ပြတဲ့လှုပ်ရှားမှုကြီးရဲ့တစ်စိတ်တစ်ပိုင်းအဖြစ်မြမာတွေအထူးသဖြင့်ဒီသံလွင်ရေကာတာစီမံချက်ကြောင့်တိုက်ရိုက်ထိခိုက်နစ်နာကြမယ်။ကရင်ရှမ်းကရင်တိုင်းရင်းသားများနဲ့သွေးစည်းကြောင်ဆန္ဒပြလာလည်းဖြစ်တယ်။ဒီလှုပ်ရှားမှုကို19နိုင်ငံမှာအဖွဲ့အစည်း250ကျော်နဲ့တတိပုဂ္ဂလ1500ကျော်တို့ကထောက်ခံမှုပေးထားပြီးဖြစ်တယ်ဖိလစ်ပိုင်နိုင်ငံအတွက်မိမိတို့စုဆောင်ရရှိထားတဲ့လက်မှတ်များကိုလည်းပဲထိုင်းတန်ရုပ်ပြန်ကြားရေးအရာရှိတံကိုရင်ကိုကြပေးခဲ့တယ်လို့ရှင်းလင်းပြောဆိုပါတယ်တိုက်ဆိုင်တာတစ်ခုကတော့က ADB ခေါ်အာရှဖွံ့ဖြိုးမှုဘဏ်ရုံးချုပ်ဟာမနီလာမြို့မှာရှိတာပါ Uprise International အဖွဲ့ကဒီသံလွင်ရေကာတာစီမံချက်မှာ ADB ရဲ့ငွေမဲကောင်စီမံကိန်းကတစ်ဆင့်ပါဝင်ပတ်သက်နေတယ်လို့ဆိုတာနဲ့ပတ်သက်ပြီးမေးမြန်းတဲ့အခါမှာမြန်မာပြည်လွတ်မြောက်ရေးညွန့်ပေါင်းအဖွဲ့ဖိလစ်ပိုင်နိုင်ငံပြောခွင့်ရပုဂ္ဂိုလ် Inquiry Bus က
The ADB is putting in money on the Salween Dam and officially they say that since
1980 ADB က1988ခုနှစ်ကစပြီးမြန်မာကိစ္စများရပ်ဆိုင်ထားတယ်လို့တရားဝင်ပြောတယ်ဒါပေမဲ့လို့မိမိတို့ဆက်လက်စုံစမ်းနေကြတယ်နောက်တစ်လနှစ်လကြာလို့တပ်ပေအထောက်ထားများအခိုင်လုံတွေ့ရင်တော့ဒီ ADB အာရှဖွံ့ဖြိုးမှုဘဏ်ကိုလည်းပဲဆက်လက်ကန့်ကွက်ဆန္ဒပြပွဲများပြုလုပ်သွားမယ်လို့ရှင်းလင်းပြောကြားကြောင်းပါခင်ဗျာ